မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကိုလျှစ်လျူရှုထားလို့မရတော့တဲ့အတွက်အာဆီယံအနေနဲ့မြန်မာနိုင်ငံကိုတွန်းအားပေးနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံဆွေးနွေးပွဲတစ်ခုမှာဝန်ကြီးချုပ်အန်ဝိုင်အီဘရာဟမ်ကကမ္ဘာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့မေးခွန်းမှာမြန်မာနိုင် point consensus.
အာဆီယံအဖွဲ့ထဲမှာပြဿနာရှိနေတာကမြန်မာနိုင်ငံဖြစ်ပါတယ်။အာဆီယံအဖွဲ့ထဲမှာဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးပါပြီ။အခုတော့လူခွေကိစ္စတွေကိုလှည့်လည်ရှုထားလို့မရတော့ဘူးဆိုတဲ့မူကိုလက်ကင်ထားပြီးတော့မြန်မာနဲ့ပြင်းပြင်းထန်ထန်တွန်းတွန်းတိုက်တိုက်ခီးတွေ့ဆက်ဆံဆောင်ရွက်နေပါတယ်လို့ဒီမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကပြောကြားသွားခဲ့တာပါ။ဇန်နဝါရီလ22ရက်ဗုဒ္ဓဟူးနေ့တရက်ထဲမှာပဲဒီ Davos မှာကျင်းပတဲ့ ASEAN Even Stronger Together ဆိုတဲ့ဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံအကြောင်းကိုထဲထဲဝင်ဝင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အရေးကြီးတဲ့အတွက်ကမ္ဘာရေးရာတွေကိုချဉ်းကပ်ရမှာအထူးသတိထားဆောင်ရွက်နေတယ်လို့ဒီမလေးရှားဝန်ကြီးချုပ်ကအဲ့ဒီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာကောင်းမွန်တဲ့အုပ်ချုပ်ရေးမပေါ်ပေါက်ဘူးဆိုရင်အားလုံးရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်နိုင်တာကြောင့်အာဆီယံအနေနဲ့ပြက်ပြက်တတရက်တရရဲဆိုတာကိုမြန်မာအနာပိုင်းတွေနားလည်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။အာဆီယံရဲ့ချင်းကပ်မှုဟာဘယ်နိုင်ငံရေးပုံစံတစ်ခုအကောင့်ထဲဖော်ရမယ်ဆိုတာမျိုးအတင်းအကျပ်တိုက်တွန်းတာမျိုးမဟုတ်ဘဲအားလုံးပါဝင်ပြီးတော့ငြိမ်းချမ်းရေးကိုအာမခံတဲ့စနစ်အများပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရေးကြီးတာကအဓိကထားဆွေးနွေးသွားပါတယ်။အာဆီယံနိုင်ငံတွေကြားမှာအုပ်ချုပ်ရေးစနစ်တွေမတူညီကြတာကိုမလေးရှားဝန်ကြီးချုပ်ကထောက်ပြပြီးတော့အားလုံးကိုကိုယ်စားပြုတဲ့ဒီမိုကရေစီဖြစ်နေတဲ့မြတ်ဘယ်ပုံစံကျင့်သုံးရမယ်ဆိုပြီးတော့အတင်းအကျပ်ပြဋ္ဌာန်းတာမျိုးလုပ်မှာမဟုတ်ဘူးလို့ဒီဝန်ကြီးချုပ်အန်ဝါအင်ဘရာဟမ်ကဆွေးနွေးသွားခဲ့ပါတယ်ရှင်။